ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကအမေရိကန်ကရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုတောက်တန်နေမှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်။သူတို့ရဲ့ပြောဆိုမှုဟာခဏတာဖြစ်ပေမဲ့တိတ်ကိုအဆင်ပြေခဲ့တယ်လို့ခေါင်းဆောင်နှစ်ဦးစလုံးကသူတို့နိုင်ငံတွေကိုလာလေဖို့အတွက်အပြန်အလှန်ဖိတ်ခေါ်ခဲ့ကြတာဖြစ်ပါတယ်။သမ္မတဒူတာတေနဲ့ရင်းနှီးတဲ့လက်ထောက်ဘောင်ဂိုကထုတ်ပြန်တဲ့ဗီဒီယိုထဲမှာထရမ့်နဲ့စကားပြောနေတဲ့ဖိလစ်ပိုင်ခေါင်းဆောင်ဟာပြုံးရွှင်နေတာတွေ့ရတယ်လို့နှစ်နိုင်ငံဆက်ဆံရေးခိုင်မာတည်တံ့အောင်နဲ့ပိုးပြီးတွန်းမြှင့်ဖို့လှုံ့ဆော်မှာဖြစ်ကြောင်းလည်းပြောဆိုခဲ့ကြတာပါအခုလိုထရမ့်နဲ့9မိနစ်ကြာကြာစကားပြောဆုံမှုတွေမလုပ်ခင်အစောပိုင်းကသမ္မတနန်းတော်ကနေကြေညာချက်ထုတ်ပြန်ခဲ့ပြီးသမ္မတဒူတာတေကမစ္စတာထရမ့်ကိုသူ့မွေးထာနေဖြစ်တဲ့ဖိလစ်ပိုင်တောင်ပိုင်းကဒါဗာဝမြို့ကိုလာလေဖို့အတွက်လှိုက်လှိုက်လေလေဖိတ်ခေါ်ခဲ့တာဖြစ်ပါတယ်သူတို့နှောင်းအခုလိုစကားပြောဆိုခဲ့ချိန်မှာတေးချေမှုတွေရှိနေတဲ့ဒူတာတေးရဲ့သူ့နိုင်ငံကမွေးဆေးဝါးတရားမဝင်ရောင်းဝယ်သုံးဆမှုနှိမ့်နှင်းနဲ့ပတ်သက်ပြီးထဲ့သွင်းပြောမပြောတော့မသိရသေးပါဘူး။သမ္မတဘရက်အိုဘားမားကရောအမေရိကန်နိုင်ငံသားဌာနကပါဒူတာတေးရဲ့နှိမ့်နှင်းမှုမှာမွေးဆေးဝါးရောင်းဝယ်သုံးဆမှုမှာပါဝင်မယ်လို့တမ်းပြရရှိသူပေါင်း4000ကျော်လောက်တေးချေခဲ့တာနဲ့ပတ်သက်ပြီးစိုးရင်စိတ်ပူကြောင်းပြောကြားခဲ့ကြတာပါ။ဂျူလာထဲမှာအာနာရလာတဲ့ဒူတာတေးဟာနှစ်ရှည်လာများမဟာမင်းဖြစ်နဲ့ဆက်ဆံလာတဲ့အမေရိကန်နဲ့ရန်လုံမှုတွေရှိလာခဲ့တယ်လို့တရုတ်နဲ့ရုရှားတို့နဲ့ဆက်ဆံရေးကိုလည်းတိုးမြင့်လာခဲ့တာဖြစ်ပါတယ်။သူဟာတရုတ်သမ္မတရှီကျင့်ပင်နဲ့နှစ်ကြိမ်တွေ့ဆုံခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တော့တစ်ကြိမ်တွေ့ဆုံခဲ့ပြီးဖြစ်ပါတယ်။